ပတ်မှာလည်းအစိုးရအသစ်ဖွဲ့နိုင်မှုတောင်သူတွေအပေါ်ပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးသွားမှာပါ။ပါတီအများစုကတော့သူတို့ဘာလုပ်မယ်ဆိုတာကိုပြောင်းလဲချိန်တန်းပြီးအနာဂတ်ဘဝပြောင်းလဲတိုးတက်ဖို့ပြည်ခိုင်ပြိုးကိုမဲပေးဖို့စတဲ့စောင့်ပုတ်တွေနဲ့ဖော်ဆောင်ထားသလိုမလုံးနေပေးပြီးစည်းရုံးနေတာတွေလည်းရှိပါတယ်။ပါတီကြီးတခုကတော့အစိုးရတာဝန်ယူရမယ်ဆိုရင်တောင်သူတွေလောက်ကင်စားတော့နေတဲ့လေယာပိုင်ဆိုင်ခွင့်ကိုဥပဒေနဲ့အညီလှုပ်ဆောင်ပေးဖို့ရည်မှန်းချက်တွေရှိနေကြောင်းတောင်သူတွေလေယာမြေပိုင်ဆိုင်ခွင့်မရှိသေး၍နိုင်ငံရဲ့စီးပွားရေးကဘယ်တော့မှမတိုးတက်နိုင်ကြောင်းလေယာမြေတွေတင်ထားတဲ့ကိစ္စတွေဟာအစိုးရကပဲလောက်ပိုင်ခွင့်ရှိကြောင်းလွှတ်တော်ကဥပဒေပဲထုတ်လို့ရပြီးလောက်ပိုင်ခွင့်မရှိကြောင်းအစိုးရကသာဒီဥပဒေတွေကိုထိရောက်အောင်လုပ်ပေးလို့ရကြအောင်ပြောကြားခဲ့တာတွေလည်းရှိနေပါတယ်။အခုလိုမဲဆွဲကာလမှာတော့လက်ရှိပါတီကလုပ်ပေးသလိုလိုကိစ္စတွေနေရာအနှံ့မှာရှိလာပါတယ်။တောင်သူတွေအနေနဲ့2012လေယာမြေအခြေခံဥပဒေအရမိမိလည်းကိုပိုင်ဆိုင်ကြောင်းအထောက်အထားအတွက်ပုံစံခွန်ရဖို့လျှောက်ထားရမှာနှစ်နဲ့ချီလုံပန်းခဲ့ကြရတာပါ။အခုလိုမဲဆွဲကာလမှာတော့လက်ရှိပါတီကလုပ်ပေးသလိုလိုပုံစံခွန်ပေးအပ်ပွဲတွေကို AR တိုင်းဘိုကလေးမြို့နယ်မှာလုပ်ပေးလာတာမျိုးတွေရှိနေပါတယ်။ရန်ကုန်တိုင်းသုံးခွမြို့နယ်မှာလည်းလေယာမဲတွေအတွက်မြေလွတ်မြေိုင်းတွေကိုလုပ်ပိုင်ခွင့်ရဖို့၃နှစ်လောက်ကြိုးစားခဲ့ပေမဲ့မထူးခဲ့ပါဘူး။အခုချိန်မှာတော့တောင်သူတယောက်10ဧကနဲ့တောင်သူ300အတွက်လုပ်ကင်ခွင့်ပေးလာတာကိုတွေ့ရပါတယ်။ဒီလိုပဲကချင်ပြည်နယ်မှာရှိတဲ့တောင်သူတွေနဲ့တိုင်းရင်းသားအများစုကမှတ်ပုံတင်မရှိကြပါဘူး။စီယုံရေးကာလကြာမှစီမံကိန်းနဲ့မှတ်ပုံတင်လုပ်ပေးလာတာမျိုးတွေရှိလာပါတယ်။ဒါပေမဲ့တောင်သူတွေစီကလွယ်လွယ်နဲ့မဲမရနိုင်ကြောင်းကိုမြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားတမကများအဖွဲ့ချုပ်မှဥက္ကဋ္ဌဦးမောင်မောင်ကအခုလိုဆိုပါတယ်
။တောင်သူလယ်သမားတွေအားလုံးဒီလိုဘဝနဲ့ရင်းပြီးတော့ဒီပညာရှိကြတယ်လေ။ကျွန်တော်ကတော့ပြောချင်တာကတောင်သူလယ်သမားပါတီကအစိုးရဖွဲ့မယ်ဆိုဖွဲ့နိုင်ကောင်းတော့ဗောဗျာဒါပေမဲ့ရာဂိုင်းလုံးဘယ်လောက်ထိရှိမှန်းလဲဖြစ်နိုင်ရင်ဘယ်လောက်ရှိတယ်လဲတောင်သူလယ်သမားတော့မပြောပေမဲ့တကယ်လုပ်ပေးမှာဆိုတော့ဘာကိုကိုစားပြမှာလဲဆိုတော့တောင်သူကစဉ်းစားမှာပါတောင်သူကိုတိတိကျကျပေါ့နော်ဘာကိုလုပ်ပေးမှာလဲဆိုတော့မပြောနိုင်ရင်လည်းကိုရမှာမဟုတ်ဘူးပြောချင်ပါတယ်
တောင်သူတွေအနေနဲ့လယ်သမားတွေကသမရဖြစ်လာရင်ကောင်းမှာပဲလို့လွယ်လွယ်တွေးကောင်းတွေးနိုင်ပါတယ်အဲ့ဒီလိုပြောဆိုစည်းရုံးလာတဲ့ပါတီတွေဟာမဲဆွယ်စည်းရုံးတဲ့အခါမှာလဲသူတို့ပါတီအနေနဲ့အစိုးရဖွဲ့နိုင်ရင်ဆိုတဲ့စကားလုံးတွေပါနေပါတယ်။ပါတီတစ်ခုအနေနဲ့ဝင်ရွေးတဲ့အမတ်ဦးရေရာကနန်းလောက်နဲ့တတိုင်းပြည်လုံးကိုခြုံငုံလွှမ်းခြုံနိုင်တဲ့ဝင်ရောက်ရှင်ပြိုင်နိုင်တာမျိုးမရှိဘဲနဲ့ဘလို့နည်းနဲ့မှအစိုးရမဖွဲ့နိုင်တာပါတီကဥဆောင်သူတွေတိတိနဲ့တောင်သူတွေကိုလိန်ညာစည်းရုံးနေတယ်လို့ဖြစ်နေပါတယ်။ဒါကြောင့်တောင်သူတွေရှောင်တဲ့ပါတီမျိုးကိုမဲမပေးတဲ့ကြောင့် 88 မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းမှလေယာစီးပွားနဲ့တောင်သူလယ်သမားရေးရာဌာနမှဦးမျိုးတန်ကပြောပါတယ်
။ကျွန်တော်တို့တောင်သူလယ်သမားများအနေနဲ့ကတော့ဒီချိန်မှာဘယ်သူကိုမဲပေးရမလဲဘယ်သူကိုမဲမပေးရဘူးဆိုတဲ့အခြေအနေကိုတိတိကျကျသိထားဖို့လိုအပ်ပါတယ်။ဒါကြောင့်မလို့တောင်သူလယ်သမားရဲ့နာမည်ကိုယူထားပြီးတော့တောင်သူလယ်သမားအရေးဆောင်ရွက်ပါမယ်လို့အတန်ကောင်းဟဲ့ကြွကြုံနေတဲ့ပါတီတချို့ရှိပါတယ်။တောင်သူလယ်သမားတွေကိုလဲရှိရင်ဘယ်လောက်ပေးမယ်လဲမရှိရင်ဘယ်လောက်ထုတ်ချပေးမယ်ဆိုပြီးတော့မဲဆွယ်နေတဲ့ပါတီတွေရှိပါတယ်။တောင်သူလယ်သမားအရေးကိုတည်တည်ချာချာစေတနာနဲ့လုပ်ပေးမယ်ဆိုလို့ရှိရင်အစိုးရကပူတောင်လုပ်ပေးနိုင်ပါသေးတယ်။ဒီထက်မကပို့ပြီးတော့ကြီးဝေးစီဆိုင်ထုတ်ပြီးတော့ချိနိုင်ပါတယ်။အဲ့လိုမျိုးတွေကိုအစိုးရတောင်မလုပ်နိုင်ဘဲနဲ့နောက်မှပေါက်လာတဲ့ပါတီတခုကလုပ်မယ်ဆိုတာကတော့ဘယ်လိုမှယုံကြည်ဖို့မတင်တဲ့အခြေအနေရှိပါတယ်။တိုင်းပြည်လုံးတွားချုံနိုင်တဲ့ပါတီကြီးတွေတောင်မှအစိုးရဖွဲ့ဖို့မဖွဲ့ဖို့မကျင်းပြတဲ့အနေအထားမှာမြို့နယ်အစုံဝင်ပြီးရွေးကောက်ပွဲမဝင်နိုင်တဲ့ပါတီတခုဟာဘယ်လိုနည်းနဲ့မှအစိုးရမဖွဲ့နိုင်ပါဘူး
။မကြခင်တက်လာမဲ့အစိုးရအသစ်ဟာတိုင်းပြည်ရဲ့အနာဂတ်ကိုဖော်ဆောင်မဲ့အဖွဲ့ဖြစ်တာကြောင့်တောင်သူတွေအနေနဲ့မဲထဲဖို့ရွေးချယ်တဲ့အခါဘယ်ပါတီကတိုင်းပြည်အတွက်ဘလောက်ကောင်းအောင်လုပ်ပေးနိုင်မလဲ။တမိုင်းကိုရှိခဲ့ရလားဘယ်ပါတီကတိုင်းပြည်ကိုချွတ်ချုံကြအောင်လုပ်မလဲဆိုတာတွေကိုစဉ်းစားသင့်ပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးတွေပါ။